အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုအားလုံးကိုရုပ်သိမ်းမဲ့ဆုံးဖြတ်ချက်မူကြမ်းအဆိုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုကဗုဒ္ဓဖွင့်နေ့ကဖြန့်ဝေလိုက်ပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်မှာကုလသမဂ္ဂကအီရန်အပေါ်စစ်လက်နက်ရောင်းဝယ်မှုပိတ်ဆို့မှုကိုတော့ငါးနှစ်အထိဆက်ပြီးရှိနေမှာဖြစ်ပြီးတာဝဲပြစ်ဒုံးလက်နက်တွေပေါ်ပိတ်ဆို့မှုကတော့၈နှစ်အထိဆက်လက်ထားရှိမှာဖြစ်ပါတယ်။အမေရိကန်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးကန့်ကွက်မှုတွေရှိလိမ့်မယ်လို့ညွှန်လင့်မထားပါဘူး။ဒါကြောင့်လဲဆိုတော့အီရန်နျူကလ িয়ার အစီအစဉ်ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်၅နိုင်ငံစလုံးတို့ဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဗီရိုအာနာကင်ထားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်လာမယ့်ရက်နဲ့ငယ်အတွင်းမှာမဲခွဲဆုံးဖြတ်လိမ့်မယ်လို့ညွှန်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဆိုပြုချက်မူကြမ်းကိုအင်အားကြီး၅နိုင်ငံအပြင်ဂျာမနီနဲ့ဥရောပသမဂ္ဂကိုစားတင်သွင်းမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးစမန်တာပါဝါကပြောပါရယ်ဒီအဆိုပြုချက်ဟာအီရန်နဲ့ရရှိထားတဲ့ဒီသဘောတူညီမှုကိုထောက်ခံမှာဖြစ်တဲ့အပြင်လက်ရှိလုံခြုံရေးကောင်စီမှချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအစားထုတ်မဲ့ဗီယက်နာမှာရရှိခဲ့တဲ့စီးနှင်းစီကံသတ်မှတ်ချက်သဘောတူညီမှုအစ်စ်တွေအပါအဝင်အရေးကြီးတဲ့အခြားချက်တွေကိုထပ်သွင်းဖော်ပြမှာဖြစ်တယ်လို့သူကပြောပါရယ်ဒီအဆိုပြုချက်ကိုအတည်ပြုခဲ့ပြီးတဲ့နောက်တန်ခတ်ပိတ်ဆို့မှုတွေကိုချက်ချင်းရုပ်သိမ်းပေးမှာမဟုတ်သေးပဲအကောင့်ထဲပေါ်ဖို့တတ်မှတ်တဲ့ရကြမှာရုပ်သိမ်းပေးဖို့ရှိတယ်လို့အဆိုပြုချက်နဲ့နှိစက်မှုရှိတဲ့အမေရိကန်အရာရှိတဦးကပြောပါရယ်ကုလသမဂ္ဂဆိုင်ရာရုရှားတပ်မတ်ကြီးဗစ်တလီချော့ကမ်ကဒီအဆိုပြုချက်မူကြမ်းဟာလုံခြုံရေးကောင်စီမှလေ့လာစဉ်းစားခဲ့တဲ့အခက်ခဲဆုံးစိတ်ဝင်စားစရာအကောင်းဆုံးအဆိုပြုချက်တွေအနက်တစ်ခုဖြစ်တယ်လို့သတင်းတောက်တွေကပြောသွားပါတယ်ရှင်